ခုချိန်ကစပြီးအင်္ဂါညဗီအိုဓာတ်ရိုက်လေလိုင်းစီစဉ်ကိုတင်ဆက်ပါတော့မယ်။ကိုဇော်ဝင်းလိုင်းကဆွေးနွေးတင်ဆက်မှာဖြစ်ပြီးမတ်စုမုံကအစီအစဉ်ထုတ်လုပ်သူအဖြစ်တာဝန်တင်ဆက်ပေးသွားမှာဖြစ်ပါရဲ့ရှင
်။ငင်္ဂလာပါခင်ဗျာ။ဗီအိုဓာတ်ရိုက်လေလိုင်းစီစဉ်ကကျေးဇူးပါတယ်။ကျွန်တော်ဒီကနေ့ဆွေးနွေးကြမှာတော့ဒီပြီးခဲ့တဲ့ဂျွန်လ၈ရက်နေ့ကအန်ဒီအစိုးရထိပ်တန်းကောင်းဆောင်နေနဲ့တက်မတော်အရာရှိတွေထိပ်တန်းကောင်းဆောင်တွေတွေ့ဆုံဆွေးနွေးကြတဲ့ကိစ္စပါ။ရခိုင်ပြည်နယ်ရေးကိစ္စအပါအဝင်အမျိုးသားလုံခြုံရေးနဲ့နိုင်ငံတကာဆက်ဆံရေးအခြေအနေများနဲ့ဆက်လျင်းသည့်အစည်းအဝေးဆိုတဲ့ခေါင်းစဉ်နဲ့မြန်မာအစိုးရတက်မတော်လွတ်တော်ထိပ်တန်းကောင်းဆောင်တွေဆက်ဆက်ပါပါတွေ့ဆုံဆွေးနွေးကြပါတယ်။အန်ဒီအစိုးရတက်လာပြီးကြတဲ့ကနိုင်ငံတော်လုံခြုံရေးနဲ့ကာကွယ်ရေးကောင်စီကာလုံအစည်းအဝေးပြုလုပ်ခြင်းမရှိသေးတာကြောင့်ဒီလိုတွေ့ဆုံဆွေးနွေးမှုကနေစစ်တပ်နဲ့အစိုးရကြားမှာပုံမှန်နှေးထွေးတဲ့ဆက်ဆံရေးဖြစ်စေမလားဒါမှမဟုတ်ရင်လည်းသဘောထားကွဲပြားမှုတွေပို့ပြီးတော့ကြီးထွားစေမလားဆိုတဲ့သောရရှင်ရဲ့အမြင်တွေကိုဆွေးနွေးကြမှာပါဒီကနေ့ပင်တိုင်ဆွေးနွေးကြမယ့်ပုဂ္ဂိုလ်တွေကတော့မြန်မာနိုင်ငံရဲ့လေလာသုံးသပ်သူဦးမောင်မောင်ဆိုးညီငယ်ရင်းနဲ့ပြန်လည်ညှဆေးရေးဌာနကဥပဒေအကြံပေးဒေါက်တာအင်ဒရုံကုံကျုံးလျံလို့ဖြစ်ပါတယ်နောက်ကျွန်တော်တို့မဟာဗျူဟာနဲ့မူဝါဒလေးလာရေးအဖွဲ့ကလူလူဆက်ဆံရေးဒါရိုက်တာဦးအောင်သူငင်းလဲလေလိုင်းပေါ်မှာရှိနေပါတယ်။ကျွန်တော်ပထမဆုံးဒေါက်တာအင်ဒရုကုံကျုံးလျံကိုလေလိုင်းပေါ်ဖိတ်ခေါ်ကြပါတယ်ခင်ဗျ။ကြားပါလားခင်ဗျ။ဟုတ
်ကဲ့ကျွန်တော်ရှိပါတ
ယ်။ဟုတ်ကဲ့ကျွန်တော်တို့ပထမဆုံးအချင်းယုံလေးပေါ့နော်ဒီကာလုံဆိုတာဘာလဲဘယ်အချိန်မှာခေါ်ရတာလဲဘာကြောင့်ရှိနေတာလဲဆိုတာလေးကိုနည်းနည်းလေးရှင်းပြပေးလို့ရမလား။ကျန်တဲ့လူလေးကျွန်တော်မေးပါမယ
်။ဟုတ်ကဲ့ကာလုံဆိုတာ2008ဖက်စီပုံကြီးခေါ်ဦးပြီ။ပုံမှန်ညတဲ့အရာဖွဲ့ထားတဲ့ဟာဟိုပေါ့ဖွဲ့ရမယ်ဟာဖြစ်ပါတယ်အဲတော့ဒီအရတော့2008ဖက်စီပုံချေချောင်းဦးဒီရဖွဲ့ထားတော့ဒါတော့မဖြစ်မနေခေါ်ရမယ်ဟိုပေါ့ဒီအစည်းအဝေးပါနောက်ဆိုဒီနိုင်ငံတော်လုံခြုံရေးနဲ့ကာကွယ်ရေးကိစ္စနဲ့ပတ်သက်တဲ့ကိစ္စတွေမှာခေါ်ရမယ်အခွင့်အရေးလို့2008မှာပြတ်ထန်ထားပါတယ်ဒုတိယချက်ကတော့ဒီကလုံးခေါ်ရမယ်အကြောင်းကိစ္စတွေနဲ့ပတ်သက်ပြီးတော့ဒီပုံမှန်340တို့နောက်ပြီးတော့ဒီ2008ဖက်စီပုံရဲ့အခန်း17မှာပါတဲ့အရေးပေါ်ကာလအခြေအနေတွေဟိုတရားဥပဒေစိုးမိုးမှုတွေပြစ်ပြတဲ့အချိန်မှာဒါမှမဖြစ်မနေခေါ်ရမယ်ဟာပါဒါပေမဲ့ဒီ NLD ဆိုတာတက်လာပြီးတော့သူတို့မခေါ်တာတော့ကျွန်တော်လည်းမကြည့်ပါဘူးကျွန်တော်လည်းအစိုးရခဲကလည်းမဟုတ်တော့မသိဘူးဒါပေမဲ့ဟိုခုနကဇော်ဝင်းထိုင်ပြောသလိုရှေ့ရနေကဒီကလုံးကပါတင်တဲ့လူတွေအားလုံးအပါဝင်တခြားနိုင်ငံတော်ထိပ်တန်းခေါင်းဆောင်တွေဟိုရှင်းလင်းချက်လုံးဝဒီကြီးတွေတက်ပြီးတော့အကုန်လုံးဒါဆွေးနွေးတာတော့ကောင်းပါလေတစ်ဖက်ကတော့ဥပဒေအရကြီးပို့လို့ပဲတစ်ဖက်ကတော့ပေါင်းစည်းညှိနှိုင်းခြင်းအရကြီးပို့လို့ပဲလို့ကျွန်တော်ကတော့မြင်ပါတယ
်ဟုတ်ကဲ့ခင်ဗျကျွန်တော်ဥမ္မောင်ဆိုးလည်းဒီလိုက်မဖိတ်ခေါ်ကြပါခင်ဗျဥမ္မောင်ဆိုးကြားပါလားခင်ဗျ
ကြပါလေခင်ဗျာ
ဟုတ်ကဲ့ဥမ္မောင်ဆိုးရေဟိုလက်ရှိမြန်မာနိုင်ငံရဲ့အခြေအနေကကျွန်တော်တို့ဟိုအန်ဒီအစိုးရတက်လာဆိုရင်အခုနည်းနည်းကျော်လာပြီပေါ့နော်ဆိုတော့နည်းနည်းကျော်ကလာတွေ့မှာတခါမှကာလို့မခေါ်သေးဘူးဆိုတော့မြန်မာနိုင်ငံမှာလည်းနိုင်ငံရေးအခြေအနေကတောက်လျှောက်ဆိုသလိုပဲဟိုသူ့နေရာလိုက်သူ့ကန္တာလိုက်မတည်ငြိမ်မှုတွေကတော့အမျိုးမျိုးဖြစ်ပေါ်နေတာပေါ့နော်ဆိုတော့လက်ရှိနိုင်ငံရေးအခင်းအကျင်းအရကြည့်မယ်ဆိုရင်ကာလုံဟာခေါ်သင့်ခဲ့တဲ့အနေအထားရှိခဲ့သလားကာလုံကိုဟိုအန်ဒီအစိုးရအနေနဲ့ခေါ်သင့်သလား
ကာလုံနဲ့ပတ်သက်လို့ကျွန်တော်တို့ကအမြင်တစ်ခုရှင်းရှင်းလင်းလင်းရှိဖို့တော့လိုအပ်ပါတယ်ကျွန်တော်တို့ NLD အနေနဲ့2008ကနေစပြီးတော့2008ခြေကံဥပဒေအောက်ကဝင်ပြီးတော့ဒီလူဆွေစီပြုဝင်ကြောင်းလဲလို့လုပ်မယ်လို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။အဲ့တော့ဒါက2008ခြေကံဥပဒေကိုစတင်ပြီးလမ်းမပေါ်ထွက်တဲ့လမ်းကိုရွေးခဲ့တာလည်းမဟုတ်ဘူး။နောက်တန်ရန်သားလက်နက်ကင်တွေဆိုလက်နက်ကင်တိုက်တဲ့လမ်းကိုရွေးခဲ့တာမဟုတ်ဘူး။2008ခြေကံဥပဒေအတိုင်းသွားတဲ့လမ်းကြောင်းကိုရွေးခဲ့တာဖြစ်ပါတယ်။အဲ့ဒီမှာရွေးခဲ့တဲ့အချိန်မှာ2008ခြေကံဥပဒေမှာကျွန်တော်အလုံးသိကြတဲ့အတိုင်းဒီကောက်ကိုရတက်လာတဲ့အရသာဆိုမှလုတ်ပိုင်ခွင့်ရှိသလိုတပ်မတော်မှလည်းသူ့အတူလုတ်ပိုင်ခွင့်ရှိနေတာတွေ့ရ။အဲ့တော့ဒီအချိန်လေးအောက်မှာဒီအရသာဆိုရရဲ့တပ်မတော်ကောင်းဆောင်ကြီးရဲ့ပြည့်စုံနိုင်တဲ့နေရာတစ်ခုကပါလဲဆိုတော့ဒီကပုံမှန်200တက်မှာပါလဲအခါငါပုံမှန်200တက်မှာပါလဲအဲကာလုံပဲဖြစ်တယ်ဆိုတော့တွေ့ရ။အဲ့တော့ဒီနေရာမှာကာလုံဒီကျွန်တော်တို့ဘယ်ဘက်ကနေစဉ်းစားမလဲဆိုရင်ကျွန်တော်တို့ NLD အစိုးရရဲ့လက်ရှိ policy အမျိုးသားပြန်လည်တည်မြဲရေးဖြစ်တယ်။အမျိုးသားပြန်လည်တည်မြဲရေးခံရကြည့်လို့ရှိရင်ကာလုံမှာတပ်မတော်ခေါင်းဆောင်နေဒီအရသာစုကရွေးကောက်တင်လို့ပါတယ်ခေါင်းဆောင်နေတယ်အတွေ့ဆုံပြီးတော့နိုင်ငံကိစ္စတွေဆွေးနွေးမိနိုင်လို့ရတယ်ဆိုတဲ့အဖြစ်ထွက်တယ်။ဒါပေမဲ့ကာလုံနဲ့ပတ်သက်လို့ကျွန်တော်တို့ကနားလည်မှုရှင်းရှင်းလင်းလင်းမရှိတဲ့တပ်ပိုင်းအများရှိတယ်။အဲ့တခုတော့ပါလဲဆိုတော့ကာလုံမှာတပ်မတော်ဘက်က6ယောက်ရှိတယ်ဒီရသာစုကငါးရုပ်ပဲရှိတယ်မဲခွင့်ရသာစုကရှုံးနေဆိုတဲ့အမြင်လည်းရှိဒါပေမဲ့ပုံမှန်နေရတဲ့ကိုဖတ်ကြည့်လို့ရှိရင်တော့ကာလုံဖွဲ့စည်းတာပဲပါတယ်ဗျာကာလုံခေါ်ဖို့ပဲပါတယ်ကာလုံအစည်းအဝေးလုပ်နိုင်တယ်ဆိုတာပါတယ်သို့တော့ဒ ดาวจังหวะแม้เนี่ยซุ่มเป็ดเนี่ยซุ่มเป็ดเนี่ยก็ไม่ป่าวเออโอชูเรื่องมาสุรุษีรุษีคุณน่ะลุงนี่เช่นนั่งเงินเนี่ยป่านนี้ตอนนี้การลงเนี่ยตัวตุ้งนี่อยู่ๆตำราจีนยามเนี่ยป่านนี้นั่งงานงานเนี่ยเสร็จยังการลงเนี่ยซุ่มนี่เนี่ยอยู่เสร็จยังลงชีวิตว่าป่านนี้ตอนนั้นมาเสร็จเลยเพี้ยตาเนี่ยสุดเลยการลงเนี่ยซุ่มนี่เนี่ยอยู่เพี้ยตาลุยอะไรสักป่าวสุรุษอ่ะด้านเนี่ยบลูซุ่มเป็ดเนี่ยสุดอ่ะไป ဘောင်းစည်းအောင်မှာဆိုလို့ရှိရင်ဒီပြဿနာတွေကိုပုံမှန်ပေါ့ဗျာအပတ်စဉ်ဒီကာလုံခေါ်ပြီးတွေ့နေရင်ကျွန်တော်တို့ပြဿနာရွှတ်ချလို့မရဘူးလားဆိုတော့တွေ့ရဆိုတာဒီအလိုက်လိုက်ရောတာအလျှော့ပေးတာမဟုတ်ပါဘူးသူ့ငြိမ်သူ့ငြိမ်ပြန်လာဆွေးနွေးလို့ရတဲ့နေရာတစ်ခုရှိနေရင်အဲ့ဒီမှာကျွန်တော်တို့ပုံမှန်ဆွေးနွေးကြရင်ကျွန်တော်ကဒီပြဿနာမျိုးရွှတ်ချလို့မရဘူးလားဆိုတော့ဒီရှင်းနေဟာရခိုင်ကိစ္စဆိုပေမဲ့အလုံးအရုံးနဲ့အချမေးကော်မရှင်မှာနိုင်ငံသားတယောက်ပါတဲ့ကိစ္စကြောင့်နေထိုင်တဲ့အချိန်ကြီးဖြစ်တယ်လို့အများစုကသဘောပေါက်တဲ့အချိန်မျိုးပေါ့အဲ့တော့ကျွန်တော်ကပြဿနာပေါ်မှာစွန့်နေတာတဲ့ဒီပြဿနာမပေါ်ခင်တည်းကလာစဉ်အပတ်စဉ်စွန့်နေရင်ပြဿနာကိုမြင်နိုင်ဖြစ်ရှင်းနိုင်တဲ့နေရာဒီနေရာပြဿနာမြင်နိုင်ဖြစ်ရှင်းနိုင်တဲ့နေရာအမျိုးသားရင်းရစီအတွက်အကောင်းဆုံးလှုပ်ဆောင်နိုင်တဲ့နေရာပြဿနာကိုဘာလို့ပြောမလဲမဲခွဲဆုံးဖြတ်တဲ့နေရာမျိုးပဲမြင်နိုင်တဲ့နေရာတစ်ခိုင်နဲ့ညီနိုင်လို့မြန်ရဲ့အချိန်ပိုင်းများစွာညီနိုင်တဲ့နေရာအဖြစ်သဘောထားနိုင်ရင်ကျွန်တော်ကောင်းမယ်လို့ထင်တယ်ဒါပေမဲ့အခုနေမှာရှုပ်ထွေးတာအာကျန်နိုင်ရတဲ့ကာလုံခေါ်ပြောတယ်တက်ထောက်ခံတဲ့လူကာလုံခေါ်ပြောတဲ့အချိန်မှာကာလုံခေါ်တာဒီတက်ကြိုက်လားကျန်ခိုင်ရေးကြိုက်လားကျွန်တော်အမြင်တော့မဟုတ်ဘူးအမျိုးသားပြန်လေတင်းညာရေးဆိုတဲ့ခေါင်းကြီးအောင်မှာဒီတွေ့ဆုံဆွေးနွေးမှုကိုဒီ2008အချိန်ကဥပဒေပေါင်းတဲ့တတ်မှတ်ထားတဲ့ကိုယ်နဲ့မှလုံးဝရတဲ့နေရာမှာကျွန်တော်လုံနိုင်မှုကောင်းတယ်လို့မြင်ပါတာ
ဟုတ်ကဲ့အမောဆိုကျေးဇူးတင်ပါတယ်ကျွန်တော်ကိုအောင်သူငင်းကိုလည်းလေးလိုက်မှဖိတ်ခေါ်ချင်ပါတယ်ခင်ဗျာကိုအောင်သူငင်းရှိပါလားခင်ဗျာ
ရှိပါတယ်ကျွန်တော်
ဟုတ်ကဲ့ကိုအောင်သူငင်းဆောစောဦးအမောဆိုပြောသလိုပေါ့တချို့ကာလုံပေါ်အမြင်မရှင်းတာလေးတွေလည်းရှိနေကြသလားမသိဘူးဒီကာလုံကိုမခေါ်နိုင်တာကိုကပဲတကယ်နိုင်ငံရေးပြဿနာတရားလို့ဒီနိုင်ငံရေးတိုင်းဝိုင်းမှာမြင်နေကြတာလည်းရှိတယ်လေဒါပေမဲ့ဦးအမောဆိုထောက်ပြသလိုပဲဒီကာလုံကိုပုံမှန်တဘောကလာစဉ်ဒါမှမဟုတ်လဲ6လတခါအဲ့လိုမျိုးပုံမှန်အော်ခေါ်ပြီးတော့လောက်သွားမယ်ဆိုရင်လည်းဒါဟိုဒီလိုမျိုးမြင်တဲ့အမြင်တွေကရှိမှာမဟုတ်ပေါ့နော်ဟို NLD ဆိုတာတလာကလေးကဒီတမတော်နဲ့ဒီဟိုရတာဆိုတာကြတယ်မှာရစီရေးကိစ္စကိုလူတွေကအာရုံစိုက်နေကြတော့အခုလိုမျိုးကားလုံးမခွန်နိုင်တာလည်းဒါသူတို့ရဲ့နှုတ်ထွက်မှုမရှိဘူးဆိုတော့ဟာအများပြနေသလားဆိုပြီးအမျိုးမျိုးပြောနေကြတာဟိုဆိုတော့ဒီကားလုံးမခေါ်တဲ့အတွက်ကရောဘလို့ထူးခြားမှုရှိတယ်လို့ကောင်းသူငင်းသုံးသပ်မိလဲဗျဟု
တ်ကဲ့အဲ့ဒါမိလာတော့ဒီလိုကကျွန်တော်တို့နိုင်ငံမှာဒီမိုကရေစီအစိုးရကပြောရေးသွားနေတာပေါ့နော်အဲ့တော့အဲ့ဒီကာလမှာအရက်ပဲစစ်ပဲဆက်ဆံရေးအရေးကြီးပါတယ်အရက်ပဲစစ်ပဲဆက်ဆံရေးအတွက်ဒီအစိုးရနဲ့တပ်မတော်ကြားတွေ့နိုင်တဲ့အရေးဝင်နေရာကကျွန်တော်တို့ကာလုံမှာရှိတယ်လို့ကျွန်တော်ထင်ပါတယ်ဆိုတော့ကာလုံအစည်းအဝေးကတနည်းတစ်ပုံတော့အရေးကြီးတယ်လို့ထင်ပါတယ်အဲ့တော့နောက်တစ်ချက်ကပြောပြချင်တာကတော့ဒီခုနကာလုံမခေါ်ခင်ပေါ့နော်ကျွန်တော်တို့ပြီးခဲ့တဲ့ကာလာဒီမှာတောင်ဆန်းစုရှိနေတယ်တောင်းစုတာရှိပါတယ်ဒီကကဘာပြောလဲဆိုတော့ကျွန်တော်တို့၄ပွင့်ဆိုင်ဆွေးနွေးပွဲပြီးပါ6ပွင့်ဆိုင်ခရကြကြတော့ကျွန်တော်တို့12ပွင့်ဆိုင်စသဖြင့်ဒီလိုမျိုးတွေလည်းဖြစ်ခဲ့တယ်ပေါ့နော်ဆိုတော့အဲ့ဒီနေရာမှာကျတော့အခုချိန်မှာတောင်ဆန်းစုရှိကဖြေနေခြင်းလည်းဆိုရင်တက်မလို့ဆွေးနွေးဘူးကကျွန်တော်ထင်တယ်အပွင့်များများဆိုင်ရမလို့တော့ဘူးအခုချိန်မှာကျွန်တော်ထင်တယ်တက်ပွင့်ပဲဆိုင်ရလို့တော့တဲ့အနေအထားလို့ဖြစ်လာတယ်ဆိုတော့အဲ့ဒီနေရာမှာတော့ကျွန်တော်မြင်တယ်ဘာပဲဖြစ်ဖြစ်ကျွန်တော်တို့ရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးဖြည့်ဆက်ဖို့ဆိုလို့ရှိရင်တော့ကျွန်တော်တို့ဒီကာလုံရဲ့အခန်းကဏ္ဍပေါ့နော်ဒီတပ်မတော်နဲ့လက်ရှိအစိုးရတွေ့နိုင်တဲ့အခန်းကဏ္ဍအရေးကြီးတယ်လို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဆိုတော့ဒေါက်တာအင်တုကုံကျွန်းလျံရောခင်ဗျာအခုကာလုံမခေါ်နိုင်တဲ့အကြောင်းရင်းကိစ္စတွေထဲမှာနောက်ွယ်ကဘာများရှိနေတယ်လို့မြင်တယ်လဲတဘောကဟိုအစိုးရနဲ့တပ်မတော်ကြားထဲကရင်ကြားစည်းရေးကိစ္စဟာအတိုင်းတာတစ်ခုထိအဖို့ထိရှိနေသေးသလားဒါမှမဟုတ်ကားလုံးဟာခေါ်စရာကိုမလိုဘူးလားဘလို့မြင်မိသလဲ
ဟုတ်ကဲ့ကျွန်တော်တို့အရင်အစိုးရခေတုံးကကားလုံးကိုပထမပိုင်းမှာတစ်လတစ်ခါလောက်ခေါ်တဲ့နေရာလေးနောက်ပိုင်းကျတော့ငင်းချင်ဆွေးနွေးမှုတွေလုပ်လာရင်းနဲ့ဟိုတပတ်ကိုတစ်ခါခေါ်တဲ့အဆင့်ထိတောင်ရောက်သွားခဲ့တယ်ဗျအဲ့တော့တပ်မတော်ရဲ့အစိုးရရဲ့တွတ်တော်ရဲ့နောက်ဆုံးကားလုံးတက်မှဒီအစုအဖွဲ့တွေအားလုံးကပါတယ်အဲ့တော့အဲ့လိုကြားတဲ့မှာသဘောတူညီမှုတွေအချိန်ချင်းရယူပြီးတော့ LCA အထိလည်းဖြစ်လာတယ်ဒုတိယအချက်ကနောက်ပွဲမှာပါပါလဲဆိုတော့ကျွန်တော်မသိဘူးပြ။ဒါဒုတိယအချက်ကအရေးကြီးတာကဒီ2008ကိုတေချာကျွန်တော်ပြန်ဖတ်လို့ရှိရင်ပုံမှန်430တင်မှာပါတာ ီသူ့အသက် OA စီးဆင်းကိုဖြစ်ပါအန်ဒရီကျူးနဲ့အရေးပေါ်အခြေအနေပေါ်ပေါက်လာလင်ဆိုတဲ့ဟာပါပါပဲအဲ့ဒါဆိုလို့ရာရခိုင်ပြည်မှာဖြစ်နေတဲ့ကိစ္စဟိုပေါ့ဟိုဖက်ကိုထွက်ပြေးသွားတဲ့လူ6သိန်းလောက်ရှိတဲ့ဟိုလူတွေရဲ့အသက် OA ကိစ္စနဲ့ပတ်သက်ပြီးတော့တက်ဆိုင်တယ်လို့ဒီတွင်းမှာရှိတဲ့ဒီဖက်ကဟိုကျွန်တော်တို့မြန်မာနိုင်ငံဖက်ကတိုင်းသားတွေရဲ့အသက် OA စီးဆိုင်နဲ့အခုကြည့်ပါတဲ့အန်ဒရီဖြစ်တယ်။ဒါမျိုးဖြစ်လို့ရှိရင်ဂါလုံကိုခေါ်ရမယ်ဆိုတဲ့အပပါပဲ။ဘာပြီးတော့ဂါလုံကဆုံးဖြတ်မယ်။ဂါလုံကဟိုပေါ့ဒီဆွေးနွေးဖြစ်တိုင်းပြီးတော့သမရကနေဘယ်လိုလုပ်ဖြစ်မယ်ဆိုတဲ့အောက်လုပ်ရမယ်ဆိုတဲ့အက2008မှာပြတ်ထန်ပြီးတာပါ။နောက်တစ်ချက်ကဒီတော့ဒီခိုင်ပြည်နယ်ကိစ္စမှာဖြစ်ပွားနေတဲ့ကိစ္စနဲ့ပတ်သက်တော့ဂျန်နဲ့ကိစ္စတော့ထားလိုက်ပါတော့။အခုရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့ကိစ္စတွေဟာဒီတူအလုံးကမြန်မာနိုင်ငံသားတွေအလုံးနဲ့ပတ်သက်နေတဲ့ကိစ္စဖြစ်တဲ့အတွက်ဒီပုံမှန်340ကိုတရားပြန်ဖတ်လို့ရှိရင်ဒါမျိုးတွေကိစ္စတွေမှာဒီတူတွေအလုံးနဲ့ပတ်သက်တဲ့မဟာဗျူဟာဒီတူစစ်မဟာဗျူဟာကိုလုတ်ဖို့အတွက်ဟိုကလုံးအစည်းအဝေးကနေဆုံးဖြတ်ချက်ချမယ်ဆိုတဲ့ဟာပါပါတယ်အဲ့တော့ကျွန်တော်မြင်တာတော့ကျွန်တော်တို့အခြေခံဥပဒေရှုထောင့်ကနေပဲမြင်လဲဒီကိစ္စကလုတ်ကိုလုတ်ရမယ်ဟိုကလုံကတော့ခေါ်ကိုခွာမယ်ကိစ္စဖြစ်တယ်နောက်ပြီးတော့ကျွန်တော်တို့ရခိုင်ကိစ္စတော့မဖြစ်ဘူးတခြားကိစ္စတွေမဖြစ်ဘူးဆိုရင်လည်းမခွင့်ရင်လည်းတမျိုးတော့နားလည်ပါတယ်ဒါပေမဲ့အခုချိန်မှာရခိုင်ကိစ္စကျွန်တော်တို့မြန်မာပြည်နဲ့ဘင်္ဂလားဒေ့ရှ်တို့ခုထဲပြဿနာမဟုတ်ပဲနဲ့နိုင်ငံတကာပြဿနာအဆင့်ကိုရောက်သွားတဲ့အချိန်မှာဒီကလုံကိုဘာကြောင့်မခေါ်တယ်လဲဆိုတာကျွန်တော်ကနားမလည်နိုင်ဘူးဖြစ်နေတယ်
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဒေါက်တာအင်းနှုံကျော်လင်းအခုကျွန်တော်တို့ဒီသောတာရှင်တွေကဝင်ပြီးတော့ဆွေးနွေးထားတဲ့ဟိုပေါ့နော်ကျွန်တော်တို့ဒီ Facebook ပေါ်နေဝင်ပြီးဆွေးနွေးထားတာလေးတွေလည်းဖတ်ပြပေးခြင်းပါတယ်ခင်ဗျာဟုတ်ကဲ့ကျွန်တော်တို့မမြသူစင်အောင်ရေသောတာရှင်တွေရေးထားတာလေးကိုအရင်ဖတ်ပြပေးပါဦ
းဟုတ်ကဲ့ပါအောင်လင်းဆိုတဲ့လူရေးထားတာကိုအရင်ဖတ်ပြပေးပါမယ်သွေးစည်းညီညွတ်ကြရမယ်အချိန်ရောက်လို့လှုပ်တဲ့နဲ့အစည်းအဝေးလှုပ်ကြတာကောင်းပါတယ်ကိုယ်နိုင်ငံအချုပ်အခြာအခွင့်အာဏာကိုပြည်ပရန်တွေကသွေးတိုးလာဆန်းကြတာဘယ်လို့မှငြိမ်နေလို့ခံနေစရာမရှိဘူးစုပေါင်းပြီးကာကြတွန်းလှန်ကြခုခံကြရမယ့်တာဝန်ဟာနိုင်ငံပြည်သူအားလုံးမှာရှိတယ်ညီညွတ်ဖို့အရေးကြီးပါပြီလို့ရည်ထားပါတယ်။ပြီးတော့အက်ဗ်ဒူဟာမစ်ဆိုတဲ့သူကတော့ကာလုံစည်းဝေးပွဲမှာအဓိကဆွေးနွေးတဲ့အချက်ကရခိုင်ရေးကိစ္စဖြစ်ပါတယ်။အဲ့ဒီကိစ္စနဲ့ပတ်သက်ပြီးကျွန်တော်တို့ပြည်သူလူထုတွေမှာသိထားရမှာကရခိုင်ရေးကိစ္စဟာတာမန်ရိုးရိုးကိစ္စမဟုတ်တယ်လို့နိုင်ငံတကာဖိအားတွေလည်းပြင်းထန်ပါတယ်။နိုင်ငံတကာဖိအားဆိုတာဘယ်လိုမျိုးလဲပြောရမယ်ဆိုရင်လုံခြုံရေးကောင်စီကအကာအကွယ်မဲ့နေတဲ့ပြည်သူလူထုကိုအကာအကွယ်ပေးကင်တွယ်ဖြေရှင်းတဲ့ဖိအားနဲ့ ICC နိုင်ငံတကာစစ်ခုံရုံးကရခိုင်ပြည်မှာဖြစ်ပွားတဲ့လူမျိုးတုံးတုတ်တင်ရေးမှာပါဝင်ပတ်သက်တဲ့သူတွေကိုအရေးယူရေးလို့ဖြစ်ပါတယ်။အဲ့ဒါတွေကိုကျွန်တော်တို့ပြည်သူလူထုအပေါ်ဘယ်လိုရိုက်ခတ်မလဲစဉ်းစားစီခြင်းပါတယ်လို့ပြောပါတယ်
။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာ။ဒါကတော့ဒီတော်ရရှင်တွေကကျွန်တော်တို့ Facebook ကနေပြီးတော့ဝင်ပြီးတော့ဆွေးနွေးထားတဲ့ဟာတွေဖြစ်ပါတယ်။ဆန္ဒကျွန်တော်ဥမ္မောင်ဆိုးကိုလေလိုက်မောပြန်ပြီးတော့ဖိတ်ခေါ်ချင်ပါတယ်ခင်ဗျာ။ဥမ္မောင်ဆိုးရေအဲ့တော့အခုရခိုင်အရေးကိစ္စနဲ့ပတ်သက်ပြီးတော့စောစောဥမ္မောင်ဆိုးလည်းပြောသွားတဲ့အချက်မှပါပါတယ်။ဒီနိုင်ငံခြားသားဟိုပါပေါ့နော်။ပုဂ္ဂိုလ်တူကိုခတ်အမယ်ဆိုတဲ့ကိစ္စကိုမကြေမလည်ဖြစ်ပြီးတော့အခုလိုဒီကာလုံဆန်ဆန်ပေါ့နော်။ထိပ်သီးကောင်းဆောင်တွေတွေ့ဆုံရတဲ့တမတော်နဲ့ဒီအစိုးရဘက်ကထိတိကောင်းဆောင်တွေတွေ့ဆုံရတဲ့အဆင့်ထိတောင်ရောက်သွားတယ်လွတ်တော်လည်းရုတ်တရက်နားလဲရတယ်ပေါ့နော်လွတ်တော်မှာအရေးကြီးဆိုကျင့်သွင်းတာကိုလွတ်တော်မှာမဆွေးနွေးနိုင်မဲနဲ့အပြင်မှာဆွေးနွေးရတယ်လို့ဖြစ်သွားတော့ဒီကိစ္စဟာဟိုရခိုင်ကိစ္စဖြစ်လာတော့လို့သာဒီလိုဖြစ်လာတယ်ဆိုတော့ဥမ္မောင်ဆိုးရောဘယ်လိုမြင်မိလဲအဲ့လောက်ထိတမတော်ဘက်ကဟိုပေါ့ဒီဟာကိုလက်မခံနိုင်တဲ့ကိစ္စဖြစ်နေတာဘာကြောင့်များလို့ထင်ပါတယ်ခင်ဗျာ
အဲ့တော့ရခိုင်ကိစ္စလို့ပြောမယ်ဆိုရင်တော့ဒီနိုင်ငံသားပါဝင်မှုကန့်ကွက်တာတော့မြေကြီးကြာပြီပေါ့ဗျာဟိုကိုဗစ် NN ကွန်ရှင်နဲ့ကန့်ကွက်တာအဲဒုတိယကနိုင်ငံသားပါဝင်မှုကတော့အကြံပေးဖွဲ့ပေါ့ဒေါက်တာဆက်ပြတ်ထိုင်းတို့ကလည်းဒါနိုင်ငံသားပါဝင်မှုဒါတတိယအခြေအနေနဲ့ကန့်ကွက်တာပေါ့အဲဒီမှာကတော့နိုင်ငံသားပါဝင်တယ်မပါဝင်ဘူးဆိုတာတဲ့ပိုအရေးကြီးတာကတော့ဒီဒီခိုင်ကိစ္စဖြစ်စီကျန်တဲ့ညီငယ်ကိစ္စဖြစ်စီလုံဆောင်မှုတွေမှာအစိုးရနဲ့တက်မတော်ကြားမှာကိုယ်လွယ်မှုကိုနိုင်ဆောင်ရွက်မှုမရှိဘူးဆိုတာကိုပြနေတာ။ကျွန်တော်တို့ကလူကျင်နာကအမျိုးသားပြန်လည်တင်းညာရေးဆိုတဲ့ရှိတော်ဘက်ကကြည့်တာကျွန်တော်တို့ constitution ဘက်ကကြည့်တာမဟုတ်။အဲအမျိုးသားပြန်လည်တင်းညာရေးဆိုတဲ့ရှိတော်ဘက်ကကြည့်ကျွန်တော်တို့ညီနိုင်မှုမရှိအဆင်ပြေမှာမဟုတ်။အဲ့တော့ပြီးခဲ့တဲ့မနေ့ကအဲကျွန်တော်လွှတ်တော်မှာအများစုနဲ့ဒီကျွန်တော်တို့ကရာပယ်ဆနိုင်ခဲ့တယ်။တော့ဒီတက်ခိုင်ရတဲ့နေဆိုအဲ့တော့ဒါပြီးပြည်သူလူထုအများစုရေကောက်တွေမြောက်ထားတဲ့ energy မှတ်တရနေပြီးတော့အများစုနိုင်နေဆိုပေမဲ့ကျွန်တော်ရခိုင်နှုံးကြည့်တဲ့အခါမှာ32ရခိုင်နှုံးနိုင်တာလားရှိရှိ အဲ့တော့ကျွန်တော်ကပြန်စဉ်းစားမယ်ဆိုရင်ကျွန်တော်တို့ကဟိုအခြေခံဥပဒေပြင်မယ်လို့ဒီတိုင်းလာကိစ္စကိုတဲ့ကိစ္စတွေအများကြီးရှိသေးတယ်အဲ့တော့အဲ့ဒါကြီးပုံမှန်၄၃၆တို့ဒါကြီးအလုံးပြင်ဖို့ဆိုရင်85ရာခိုင်နှုန်းကျော်မှရအဲ့တော့အဲ့ဒါတွေကဒီပုံတိုင်းမှရင်ကျွန်တော်မပြင်နိုင်မှာမဟုတ်ဘူးအဲ့တော့လွတ်တော်မှာအဲ့လိုမဲခွဲဆုံးပြတ်ကြတယ်ဒုဟနတွေတင်းတင်းမာမာဖြစ်တယ်ဆိုရင်အဲ့ကျွန်တော်ဒူးညင်းညင်းကပြောမယ်ဆိုရင်အမျိုးသားပြန်လေတင်းညာကြီးရအဲ့လိုအဲ့တန်နေကြရင်အမျိုးသားပြန်လေတင်းညာကြီးပုံပုံဝေးသွားသလိုခံစားရပါအဲ့တော့မြို့သားပြန်လေတင်းမြတ်ရေးအတွက်ဆိုရင်ဒီလိုကိစ္စကြီးတွေနဲ့ပတ်သက်ရင်ကျွန်တော်တို့ကနှိမ့်နိုင်တဲ့နေရာရှိဖို့လိုတယ်နှိမ့်နိုင်ဆောင်ရွက်ဖို့လိုအပ်တယ်လို့ထင်တယ
်။အဲ
ကျွန်တော်အမြင်ကပြောရရင်တော့မနှိမ့်နိုင်နိုင်ဘူးဆိုရင်ကျွန်တော်ရဲ့အမျိုးသားပြန်လေတင်းမြတ်ရေးကဝေးဝေးသွားမှာကျွန်တော်တို့ဆိုရင်ပြီပါ
။ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်။ကျွန်တော်တို့အခုလေလိုက်ပေါ်မှာရှိနေတဲ့သောတာရှင်ဦးချင်းမြတ်ကိုလည်းကျွန်တော်တို့ဖိတ်ခေါ်ကြပါခင်ဗျာဦးချင်းမြတ်ရှိပါလားခင်ဗျာ။
ဟုတ်ကဲ့ဆရာကျွန်တော်တို့အခုဆင်းနေနေတဲ့အကြောင်းရင်းကတော့ကျွန်တော်နားလည်တော့တော်လေးဒီဒီခိုင်ကိစ္စနဲ့ပတ်သက်ပြီးတော့အဲ့ဒီတဲ့ကြေကြေပြင်းပြင်းပြောရင်ဆရာရဲ့ကျွန်တော်တို့ဒီ62ကနေပြီးတော့အခု2015လောက်ထိကျွန်တော်တို့250ကျော်ကျွန်တော်စစ်တပ်ကတပ်မတော်ကနေပြီးတော့အုပ်ချုပ်ခဲ့တယ်ပြည်ထောင်အပေါင်း16000ဖြစ်ခဲ့တယ်အခုတခါကျွန်တော်ကမ္ဘာတီအားကြီးရေကျွန်တော်တို့တိုးပွားလာတယ်ဒီရင်ကျတော့ကျွန်တော်တို့လူစုရွေးချယ်ကံအစိုးရနဲ့တပ်မတော်နဲ့ကကြောချင်းကရင်ရအဲ့မဲ့အချိန်ကိုရောက်ပြီးအဲ့ကြတော့တက်မတော်ကဒါလင်ကျွန်တော်တို့ဟိုသူတချင်းတက်မတော်ကကျွန်တော်တို့ရွေးချယ်ကံဆိုရအဖွဲ့စည်းနဲ့အကောင်းဆုံးအတက်နိုင်ဆုံးလက်ရောတန်ဆင်ပြီးအောင်ကျွန်တော်တို့နိုင်ငံရေးမှာကျွန်တော်ကမ္ဘာဆက်ပုံမှာလည်းဆင်ပြီးအောင်ကျွန်တော်ထောင်ရွက်တင်ပြီလို့ကျွန်တော်ထင်ပါတယ်ခင်ဗျ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဦးချင်းမြတ်ခင်ဗျအခုလိုဟိုလိုရင်းတူရင်းဆင်းနေပေးတာကျွန်တော်ကွန်သူကြီးကိုလေလိုက်မှာပြန်ဖိတ်ခေါ်ချင်ပါတယ်ခင်ဗျကွန်သူကြီးရှိပါလားခင်ဗျ
အရှိပါရ
ဲ့ဟုတ်ကဲ့အဲ့တော့ကွန်သူကြီးအမြင်ကရောခင်ဗျာကျွန်တော်တို့လက်ရှိဟိုစောစောဆွေးနွေးခဲ့တဲ့အနေအထားတွေကိုကြည့်မယ်ဆိုလို့ရှိရင်ရောဟိုနောက်ပြီးတော့ဒီလက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေးခင်းကျင်းကိုကြည့်မယ်ဆိုကာလုံဟာဟိုကွန်သူကြီးစောစောပြောသားသလိုဟိုစောစောပြောသားထဲမှာလည်းပါပါတယ်မကြမကြခေါ်သင့်တဲ့ပုံမှန်ပေါ့နော်မကြမကြခေါ်သင့်တယ်လို့ကွန်သူကြီးယူဆပါသလားခတ်တူတူလေးပြောပြပ
ါဟုတ်ကဲ့ကျွန်တော်မြင်လာတော့ဒီလိုပြဦးချင်းစိန်ရဲ့အစောပိုင်းကာလမှာကာလုံအစည်းအဝေးခတ်စိတ်စိတ်ခေါ်တယ်ပေါ့နော်အဲ့လိုနေသားမျိုးကကျွန်တော်ကသိမလို့လားလို့ဘာဖြစ်လို့ဆိုတော့ဒီလိုကာလုံခေါ်ကြားအဖြစ်ဒီတက်မတော်ဘက်ကနေပြီးတော့ပို့ပြီးတော့ပြောရေးဆိုခွင့်ရှိတယ်ဆိုတဲ့အမြင်မျိုးရှိတာပေါ့နော်ဒါပေမဲ့လက်ရှိ energy အစိုးရမှာကျွန်တော်လည်းဒီကာလုံအစည်းအဝေးတစ်ခါမှမခေါ်တဲ့အခါမျိုးကြတော့လည်းဒါကျွန်တော်တို့ဘက်ကဟိုမဖြစ်သင့်ဘူးလို့မြင်ပါတယ်ဆိုတော့ဘာဖြစ်လို့လဲဆိုတဲ့အခါကျတော့ကျွန်တော်မြင်တာကဒီကာလုံအစည်းအဝေးခေါ်ကြားအဖြစ်ဒီအစိုးရနဲ့တက်မတော်ကြားထဲမှာပြောရေးဆိုခွင့်လမ်းတွေပွင့်လာတယ်ဆိုတော့အနည်းသားမျိုးပေါ့နော
်ဟုတ်ကဲ့ခင်ဗျ
ာအဲ့တော့ဒီလိုမျိုးလုံးဝမခေါ်ကြားချင်းတော့ကျွန်တော်ထင်တယ်ကျွန်တော်တိုင်းပြည်ရဲ့လက်ရှိလက်ငယ်အခက်အခဲတွေကြော်သွားနိုင်လို့ဆိုတာကျွန်တော်ခက်မဲ့ခင်ပါတယ
်ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့အာဒေါက်တာအင်ဂျင်ကွန်ကျွန်းလေးအောင်လေးလိုက်မှာဖိတ်ခေါ်ချင်ပါတယ်ခင်ဗျာဆိုတော့အခုဟိုကာလုံခေါ်ဖို့မကြမကြခေါ်ဖို့လိုအပ်တယ်ဆိုတာကတော့အားလုံးရဲ့အများဆန္ဒအရာဒါဟိုတည်တာရယ်ပေါ့နော်ဆိုတော့ဒေါက်တာအင်ဒူးငုံကျုံးလင်ဟာအရင်ကြုံခဲ့တဲ့အဆိုအရလက်ထက်မှာဟောဒီအကြံပေးဖြစ်နေတဲ့ကိုကိုရန်လည်းပါဝင်ခဲ့တယ်ဆိုတော့ကာလုံကိုမကြမကြခေါ်ခဲ့တာတွေဟာနောက်ပိုင်းဆိုအခေါ်တဲ့အချိန်ကြီးရစိတ်တောင်စိတ်လာတယ်ပြောပါအဲ့ဒါကိုကျွန်တော်ခတ်တူတူလေးစက္ကန့်30လောက်တည်းမှာဒီဟာအကျိုးရှိခဲ့သလားအကျိုးထူးသလားအမျိုးသားညီညွတ်ရေးလက်ရှိသွားနေတဲ့အမျိုးသားညီညွတ်ရေးလမ်းကြောင်းကိုအထောက်အကူပြုမလား
ဟုတ်ကဲ့ကာလုံခဏခဏကော်လုံနောက်ဆုံးကြတော့တက်မတော်အစိုးရတော်တော်ကြမ်းမှသဘောတူညီချက်တွေရယူပြီးတော့ NCA ထိုးနိုင်တဲ့အဆင့်ထိကိုရောက်လာတယ်တက်မတော်ကလက်မှတ်ထိုးတဲ့အဆင့်ထိရောက်လာတယ်အခုလဲကျွန်တော်တို့ဘာကြောင့်ကာလုံခေါ်တဲ့နေဆိုရခိုင်ပြည်နယ်အိဆာတခုတည်းမဟုတ်ပါဘူးအခု G7 အစည်းအဝေးမှာမင်္ဂလာတဲ့ဆုံးဖြတ်ချက်ကိုတင်ပြတဲ့အချက်လေး၄ချက်ကနိုင်ငံတော်လုံခြုံရေးနဲ့ကာကွယ်ရေးနဲ့သက်ဆိုင်နေတဲ့အိဆာတွေဖြစ်တဲ့အတွက်ကျွန်တော်အမြင်မှာတော့အကလုံးကိုမဖြစ်မနေခေါ်တင်ပါလေလို့ကျွန်တော်အဲ့လိုပဲတဘောဟိုမှာချက်ပြီးလို့ပါလေ
ဟုတ်ကဲ့ဥမောင်ဆိုတော့ခင်ဗျနောက်ဆုံး30စက္ကန့်လောက်ကျွန်တော်တို့ပြောပြပါအောင်တဘောသားလေ
းကျွန်တော်ကငါပြောသူလေအမျိုးသားပြန်လေတင်းမြတ်ရေးပြီးနှိမ့်နိုင်တဲ့ထုံချက်တရားဝင်နေရာလေးတစ်ခုရှိနေတာကိုကျွန်တော်တို့အမျိုးသားပြန်လေတင်းမြတ်ရေးပြီးအကျိုးရှိစီအသုံးချတဲ့နယ်လို့ထင်ပါတယ
်ဟုတ်ကဲ့ခင်ဗျဥမောင်ဆိုတော့ကျွန်내ဆွေးနွေးကြတဲ့ပါဝင်ဆွေးနွေးကြတဲ့သူတွေအားလုံးကတော့ကျွန်တော်တို့ဒီ Facebook ကနေရောကွန်မန်နီကြရတဲ့ပိသက်တီအားလုံးကိုအထူးကျေးဇူးတင်ရှိပါခင်ဗျာကျွန်တော်တို့အချိန်ကတော့ဖျားရတော့နောက်တစ်ပတ်မှပြန်ပြီးတော့ဆွေးနွေးကြပါမယ်